မြန်မာနိုင်ငံမှာ Facebook နောက်တခြားလူမှုကွန်ရက်တွေပါဝင် Internet Online အသုံးပြုသူတွေကဒီ VPN Virtual Private Network ကိုတဆင့်ကန်သုံးဆွဲနေမှုတွေကိုစစ်ကောင်စီကကန့်သတ်ပိတ်ပင်မှုတွေလှုံ့ဆော်လာနေတယ်လို့ပြည်တွင်း Internet သုံးဆွဲသူတွေကပြောနေပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံထဲမှာဒီ Internet သုံးဆွဲမှုတွေကိုကန့်သတ်ထိန်းချုပ်ခဲ့တာကြောင့် VPN ခံပြီးအခုလိုသုံးဆွဲနေရတာလို့ပြောပါတယ်။ဒီ VPN ထိန်းချုပ်မှုရဲ့နောက်ဆက်တွဲအကျိုးဆက်ဘာတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်လို့ကျွန်တော်ပဲမေးမြန်းပြောပြထားပါတယ်ခင်ဗျ။ဟုတ်ကဲ့နိုင်ငံသားကိုလဲနှုန်းကစံချိန်ချင်း$5,000ကျပ်နီးပါးအထိပြီးခဲ့တဲ့ပတ်ထဲတက်လာခြင်းမြန်မာဘူဘန်ကမေလ29ရက်နေ့မှာဒီလူမှုကွန်ရက်ကတင်တဲ့ငွေလဲနှုန်းကိုမယုံဖို့သတိပေးပြီးနောက်ထပ်ကဆလို့ဒီ VPN ထိန်းချုပ်ခံလာရတယ်လို့သုံးဆွဲသူတွေကပြောပါတယ်အခုလို VPN ခက်ခဲဖြစ်လာတာကိုအမျိုးပေါ်လို့တဲ့သုံးဆွဲသူတူကအခုလို့ရှင်းပြပါတယ
်အဓိကကပေါ့နော်အခုလက်ရှိဆိုရင်ရင်းတော့111တို့ဘာလို့ free ရတဲ့အတိုင်းသုံးနေတယ်ပေါ့နော်အဲနောက်ပြီးတော့လွန်ခဲ့တဲ့2ရက်3ရက်ကစပြီးတော့လုံးဝပါအဝင်လို့မရတော့ဘူး Facebook လည်းသုံးလို့မရတော့ဘူးပေါ့နော်အခုကျတော့ဝယ်ထားတဲ့ VPN တွေရှိပေမဲ့လည်းအဲ့ဒီဟာတွေလည်းရတဲ့ဟာတွေကရတယ်မရတဲ့ဟာတွေကမရဘူးပေါ့နော်အဲ့လိုနဲ့တော့အခုချိန်ကြီးတော့အခက်ခဲဖြစ်နေပါတယ်။အ
ဲ့ဒီတော့ဘာကြောင့်ဒီ VPN ကိုထိန်းချုပ်လာနိုင်တာကိုနောက်အမျိုးပေါ်လို့တဲ့ VPN သုံးဆွဲသူတူကလည်းအခုလိုထောက်ပြပါတယ
်။အဓိကကတော့သူတို့လုပ်နေတာတည်းအောင်ချကြတာလေ။ဒီ Facebook ကြီးကိုပိတ်ချခြင်းနဲ့တခြားသောတည်းမီဒီယာတွေ social media တွေကိုပိတ်ချခြင်းနဲ့အဲ့ခါတော့လုပ်နေတာမနေ့ညမှလုပ်တာမဟုတ်ဘူးလေ။ဒီတင်တာတွေခေါ်တယ်ပေးတယ်ဒီလုပ်တယ်ကိုအဲ့ကုမ္ပဏီကိုဖိုင်းတယ်ပြုတ်ပေးလာတယ်ဆိုတော့မနေ့ညလာတာမဟုတ်တာ။အဲ့လိုလုံးနေခဲ့ရပဲအဲ့တော့သူတို့ဒီ project ကိုစပြီးတော့ကဲပိတ်မယ်ဆိုတဲ့ရက်နဲ့ဒိုဘန်အနေနဲ့ပတ်သက်တဲ့အနေကြောင့်ဝချင်းတို့ထိချုပ်တဲ့ပိစားတွေပေါ့နော်အဲ့ဆိုင်သွားတာပဲဖြစ်မယ်ဟိုထိချုပ်ခြင်းတဲ့တရင်ညာတော့မျိုးလုံးပြီပါပဲလေဥမာအဲ့ဒီမျိုးကကြောက်သွားပြန်ပြီဒီတစကဲတွေတော့ကြောက်သွားပြန်ပြီအလက်နဲ့ချတဲ့တရင်တွေသူတို့ဒီကြောင့်လည်းတိုက်ခဲ့တယ်အဲ့ဒါအကုန်လုံးကိုလည်းထိချုပ်ချင်တာပဲသူများမသိစေချင်ဘူးလေအကုန်လုံးတရင်အစမဲ့မျိုးကိုထိချုပ်ပြီးတော့သူတို့ရဲ့တရင်အမားတွေကိုပဲထိချုပ်ချင်တ
ာဒါအပြင်ဒီ VPN ထိချုပ်မှုနဲ့အခက်ခဲကြောင်ထိခိုက်လာတာကိုလည်းအမျိုးပေါ်လို့တဲ့အရင်သုံးဆက်သူကအခုလိုဆက်ရှင်ပြပါတယ
်တရင်စီစဉ်မှုပဲရှာတာနေဝရပေါ့နော် Facebook တွေပါမတုံးတဲ့အတွက်ကိုတိချင်တဲ့ဟာတွေလည်းမတိရတော့ဘူးနောက်ဒီ digital ကိုအဓိကထားပြီးတော့ run နေတဲ့ဟာတွေဆိုရင်ပေါ့နော်အခုနောက်ပိုင်း Facebook မရတော့ဘူးဆိုတော့သူတို့တခြား channel တွေကိုပြောင်းမှုတွေစဉ်းစားလာရတယ်ပေါ့နော်ပညာရေးဆိုလည်းအဲ့ဒီတိုင်းပဲပေါ့နော်အခု Facebook ကနေပြီးတော့အဲ့လို group တွေဖွဲ့ပြီးတော့စာတင်နေရတဲ့ဟာရှိရပေါ့နော်ဒါပေမဲ့အဲ့လိုမရတဲ့ခါကျတော့ဝင်လို့မရတာတွေရောနေတော့ပြဿနာကြီးတက်နေပါတယ်
နော်အမျိုးပေါ်လို့တဲ့အဝိထေရောင်လုပ်ငန်းလုပ်နေသူတူကလည်းသူတို့လို Facebook သုံးရတဲ့ SME အသေးစားလက်စားလုပ်ငန်းတွေရောင်းဝသီးသီးတသာချက်ချင်းကိုကျသွားတယ်လို့ညှိတွားပါတယ်ဒါပေမဲ့အခုတော့ TikTok လိုမျိုးဘက်ကိုရှေ့ပြီးဈေးကွက်ဖောက်ဖို့ဒီလုပ်ငန်းတွေချိုးစားနေတယ်လို့ဆက်ပြောပါတယ်တချိန်ထဲမှာမျိုးပေါ်လို့တဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကလည်းအခုလိုထိခိုက်ရတာနဲ့ရှေ့မှာဖြစ်လာနေတာကိုအခုလိုရှင်းပြပါတယ
်စီးပွားရေးလုပ်ငန်းတွေကအခုမျိုးကတိကျကိုဖြစ်ကြတော့ပေါ့သူတို့ကစီးပွားရေးလုပ်ငန်းတွေကဘယ်လိုပြောတော့ဦးစီးပွားအင်ဂျင်နီယာတွေကလည်းဘယ်လိုလုပ်ရလဲပေါ့ဘယ်လိုလဲအဲ့ဒီလိုမျိုးတော့ပြတ်တော့တော့ဆောင်ကြည့်ဘယ်လိုကစားမလို့ပြတ်တော့တယ်သူအဲ့ဒီမျိုးကိုရအရောက်ကြည့်တယ်အတော်မကြောက်ဘူးလို့ပြောလို့ဖမီလီယံဖြစ်နေတော့ဘာလို့လုပ်ကြည့်ဆိုရလဲသူကဘာတွေ့ချင်လဲပြောလို့ဆိုတော့ဘုရားတဲ့ဟာရီကတောက်ပြန်ပတ်သက်ကြဘူးလေဘူးအလေရတော့ဘူးဒီလိုမျိုးဆိုတော့ဘာဖြစ်ရှိပါလဲတူပြီဆိုတော့ဒီကံတန်းချက်တော့ဘာလို့ဒီဟာကို Facebook တို့ကတော့မပြေဘူးတော့ဒါဆိုဒီဗီဒီယို platform တိတ်ကူးလို့မပြေဘူးလေတူကဝီချက်ကိုဝင်ကောင်းလို့အဲ့လိုကြောက်ကူးတယ်ဒီကနေ့ကတော့ဒီလိုဆိုဒူလာပြန်ထောက်ထားတယ်ပရောဂရမ်ရဲ့တော့ဘာလို့လဲဆိုတော့ကပိုင်းစတဲ့ဝါ Facebook ရှိတဲ့စက်တူမျိုးတော့ Instagram ရှိတဲ့စက်တူမျိုးတော့
ဒီပေါ် VPN သုံးတာအတွေ့အကြုံများတဲ့အရင်သုံးဆွဲသူကလည်းရှေ့မှာဒီထိန်းချုပ်တာမထိရောက်နိုင်ဖို့ကိုအခုလိုဆက်ထောက်ပြပါတယ
်တရုတ်ပြည်မှာလည်းပြိတာပဲကျွန်တော်တို့တရုတ်ပြည်ကိုသွားတဲ့အခါကျရင် VPN နဲ့ပဲဝါတာပဲအခုလည်းဆိုတော့ဥပမာအဖြစ် Facebook သုံးမယ် Google သုံးမယ် Gmail တို့ Google Map တို့သုံးလို့မရတော့ဘူးတရုတ်ပြည်မှာအဲဒီခါကျတော့ကျွန်တော်တို့ကသုံးတဲ့အတိုင်းပဲ VPN နဲ့ပဲကြော်ရတာပဲကျွန်တော်တို့က VPN ဝယ်ပြီးသုံးလို့ရတဲ့ VPN တွေရှိတယ်တချို့ဟာဆိုကို VPN ထောင်ပြီးတော့သုံးရရှိတယ်အစ်ကိုဒီပါတယ်ရတယ်ဆိုတော့အခုတို့တော့တရုတ်ကုမ္ပဏီကိုခေါ်ပြီးတော့လုပ်တယ်ဒါပေမဲ့တရုတ်ကုမ္ပဏီခေါ်ပြီးလုပ်လဲအကြမ်းနဲ့ပြောရရင်တော့ ကျွန်တော်တို့ဆိုတာကအရင်ခက်ခဲတဲ့မြေပညာတွေမဟုတ်တော့ကျွန်တော်ခေါ်လို့ရပါတော့တယ် VPN အမျိုးမျိုးရှိရလေနာမည်ကြီးတဲ့ VPN တွေပဲ့ရင် VPN အသစ်တွေနဲ့ကျွန်တော်ခေါ်ကြမှာပေါ့နော်နောက်ဆုံးကြတော့လေသူတို့လောက်ပါစီစီအားကြီးတွေဖြစ်ပါမှာပဲ
တကယ်တော့အခုလို VPN ချိန်ချုပ်ဖို့ကိုအရင်စစ်ဆိုးရတွေလက်ထက်ကစိတ်ဝင်စားခဲ့ပေမဲ့ဒေါ်လာငွေသန်းရာချီအကုန်ကျခံရင်တော့တကယ်တမ်းမထိရောက်နိုင်ဘူးလို့ဆက်သွယ်ရေးဝန်ထမ်းတွေကပြောခဲ့တာကြောင့်တကယ်မလို့ဖြစ်ခဲ့ပဲအခုမှစစ်ကောင်စီကအတင်းလှုပ်လာတာလို့ဒီ VPN ကျွမ်းကျင်သူတွေကလည်းထောက်ပြနေပါတယ်ခင်ဗျ